ကိုရိုနာဗိုင်းရပること်စ်ကာယောဂါကြောင့်စီးပွားရေးကျဆင်းမှုတွေကလည်းကမ္ဘာတဝန်းကတန်းနေချေတဲ့ကလေးငယ်တွေအထမလိုအပ်ခိုင်းစေမှုအန္တရာယ်နဲ့ကြုံလာရနိုင်တယ်လို့ဂျွန်လတ်ဆက်နှစ်ကမ္ဘာကလေးအလုပ်သားအသုံးပြုမှုတိုက်ဖျက်ရေးနေမှာကုလသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်20ကျော်ကစပြီးရော့ကျလာတဲ့ကလေးအလုပ်သားအသုံးပြုမှုဟာ94တန်းအထိရောက်လာခဲ့ပြီးမှအခုနောက်ဆုံး7တန်းအရကမ္ဘာတစ်လောကလေးအလုပ်သားအသုံးပြုမှုတန်ပေါင်း152တန်းဖြစ်နေတာတွေ့ရတယ်လို့ ILO ကမ္ဘာအလုပ်သမားအဖွဲ့နဲ့ UNICEF အဖွဲ့တို့ပူးတွဲရေးသားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီကာယောဂါကြောင့်ကျောင်းတွေပိတ်ထားရကနေကလေးအများပြားအလုပ်ခွင်ကိုရောက်နေရတယ်လို့အစီရင်ခံစာရေးသားသူ ILO အကြီးတန်းသုတေသနမှူး Lorenzo Guarcello ကပြောပါတယ်
။ Family are sending children to sell in the street.
မိသားစုဝင်တွေကကလေးငယ်တွေကိုလမ်းတွေပေါ်လှုပ်ပြီးအစားအသောက်တွေပန်းတွေရောင်းခိုင်းနေကြတာဖြစ်ပြီးကလေးတွေအတွက်အန္တရာယ်ရှိတဲ့အခြေအနေနဲ့ကြုံရတယ်လို့ပြောသွားတာပါ။အာဖရိကဒေသတွေမှာကလေးလှုပ်သား82တန်းလောက်နဲ့အများဆုံးဖြစ်နေတာတွေ့ရပြီးဒီကလေးငယ်တွေကိုအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂကတောင်းဆိုထားတာပါ။